ဩစတြေးလျနဲ့ကမ္ဘောဒီးယားနိုင်ငံအကြားကအငင်းပွားပွဲအမေရိကန်ဒေါ်လာ40တန်းတန်သဘောတူညီချက်နဲ့ကမ္ဘောဒီးယားနိုင်ငံမှာပြောင်းရွှေ့နေထိုင်ခဲ့ကြတဲ့ဒုက္ခသည်5ဦးတည်းကအနည်းဆုံး3ဦးဟာသူတို့မိခင်နိုင်ငံတွေကိုပြန်သွားကြပြီဖြစ်ပါတယ်။အီရန်နိုင်ငံကလင်မယားနှစ်ယောက်ဟာလည်းကမ္ဘောဒီးယားနိုင်ငံမှာလအနေငယ်နေထိုင်ကြပြီးတဲ့နောက်အင်္ဂါနေ့ကသူတို့တိုင်းပြည်ကိုပြန်သွားကြပြီလို့ကမ္ဘောဒီးယားအစိုးရအရာရှိတွေကပြောပါတယ်။ဒါဟာကမ္ဘောဒီးယားနိုင်ငံမှာရွှေ့ပြောင်းနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်2ဦးမြန်မာနိုင်ငံကို2015ခုနှစ်ဇွန်လကပြန်သွားအပြီး6လလောက်ကြာမှအခုလိုဒုက္ခသည်တချို့နေရာကိုထပ်ပြန်ကြတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာခလုံးငွင့်လာလျှောက်ကြတဲ့ဒုက္ခသည်တွေကိုဩစတြေးလျအစိုးရရဲ့ငွေကြေးအထောက်အပံ့နဲ့ကမ္ဘောဒီးယားနိုင်ငံကိုရောက်လာကြတာဖြစ်ပါတယ်။ဒါပေမဲ့ဒုက္ခသည်အများစုကိုတော့တောင်ပစိဖိတ်သမုဒ္ဒရာတွေကနောက်ရုကျွန်းမှာထိမ့်သိမ်းထားပါတယ်။နောက်ရုကျွန်းဟာဒုက္ခသည်တွေအတွက်ဖွင့်ထားတဲ့ထိမ့်သိမ်းရေးစခန်းကအခြေအနေတွေဟာကျန်းမာရေးနဲ့ညီညွတ်ချင်းမရှိဘူးလို့လူ့ခွင့်ရေးအဖွဲ့အစည်းတွေကထောက်ပြပြောဆိုနေကြတာပါ။အဲဒီကျွန်းမှာဩစတြေးလျဒုက္ခသည်ပေါင်းဩစတြေးလျကနေရောက်နေတဲ့ဒုက္ခသည်ပေါင်း600လောက်ကိုထိမ့်သိမ်းထားတာဖြစ်ပါတယ်။ဩစတြေးလျကမ္ဘောဒီးယားသဘောတူညီချက်နဲ့ပြောင်းရွှေ့နေထိုင်တဲ့ဒုက္ခသည်စုစုပေါင်း5ဦးရှိတဲ့ထက်က3ဦးပြန်သွားကြပြီဖြစ်တဲ့အတွက်ရိုဟင်ဂျာ2ဦးနဲ့အီရန်နိုင်ငံသား1ဦးပေါင်း2ဦးပဲကမ္ဘောဒီးယားနိုင်ငံမှာကျန်မာတော့တယ်။